ဇွန်လ၂ရက်နေ့ကကချင်ပြည်နယ်ဖားကန်ကျောက်စိန်တွင်မြေပြိုကျလို့တိစုံ300သူ192ဦးဟာလောဘသားတွေရဲ့ရစ်ပလင်မှာပူဇော်စတီးခံခဲ့ရတာဖြစ်တယ်လို့ရန်ကုန်မြို့မှာကြောင်းထိုင်တဲ့ခရီးယန်ယဟန်မှကာဒီနယ်ချားလ်ဘိုကပြောကြားလိုက်ပါတယ်။မရှိစည်ရင်သားတွေကိုလူသားမဆန်စွာဆက်ဆံနေတဲ့ကုမ္ပဏီကြီးတွေရဲ့ပေါ်ဆောင်မှုနဲ့နိုင်ငံမိတ်တက်လုပ်မှုတွေကြောင့်အခုလိုအသက်ဆုံးရှုံးမှုတွေဖြစ်ပေါ်ရတာလို့လည်းဖိုးတော်ကြီးကာဒီနယ်ချားလ်ဘိုကမြေချီတော်မျိုးကဖုံးတော်ကြီး Francis Dalton နဲ့မြေပြိုမှုမှာတိတ်ဆုံးခဲ့ရသူမိသားစုဝင်တွေစီကိုပြပိုးတဲ့ဝန်ထမ်းကျောင်းတဝန်လောင်းမှာဖော်ပြထားပါတယ်။တိတ်ဆုံးရသူတွေဟာမြေပြိုမှုအောက်မှာလည်းမဟုတ်ပဲမတရားမှုအောက်မှာတိတ်ဆုံးရတာလို့လည်းဂါဒီနီယာဘိုကပြောပါတယ်။ဝန်ထမ်းကြီးကောင်းတဲ့အခုဖြစ်ရကဖျားခင်ကပြည့်ထားတဲ့တဘာဝတည်ရစရာတွေကိုအလုံးခွဲဝေတုံးဆွဲဖို့တတိပေးလိုက်တာဖြစ်ပြီးမြမပြည်သူပြည်သားအလုံးမြမယတနာတွေကိုပိုက်ဆိုင်ပါတယ်လို့လည်းသူကပြောပါတယ်။အခုလိုဖြစ်ပေါ်တာကပထမဆုံးအချိန်မဟုတ်တာကြောင့်သက်ဆိုင်နေတဲ့သူတွေကဒီလိုဖြစ်ရမျိုးကိုတရားပြတ်တမှုကရုဏာတရားနဲ့မတုံ့ပြန်ဘူးဆိုရင်တော့နောင်လဲဒီလိုဝါရဲဝဲရဖြစ်ရတည်းဖြစ်ပေါ်နေဦးမှာပဲလို့လည်းဖုံးတော်ကြီးကသတိပေးလိုက်ပါတယ်။ဖုံးတော်ကြီးဘိုးကကံကြဲရေးလုပ်ငန်းတွေအနေနဲ့ဆောင်ရွက်ပေးတဲ့အာဏာပိုင်တွေကိုချီးကျူးစကားပြောကြားပြီးတစ်ဆက်တည်းမှာပဲဒီလိုဖြစ်ရမျိုးနောက်ထပ်မပေါ်ပေါက်အောင်လှုပ်ဆောင်ပေးဖို့ညီမအစိုးရနဲ့ကျန်တဲ့သက်ဆိုင်တဲ့သူတွေအားလုံးကိုတိုက်တွန်းလိုက်ပါတယ်။ဒီဖြစ်ရကိုသင်ခန်းစာယူပြီးစီးပွားရေးနဲ့သဘာဝဝန်ကျင်ဆိုင်ရာတရားမျှတမှုတွေဆောင်ကျင်းကြပါစို့လို့လည်းဖုန်းတော်ကြီးကတောင်းဆိုလိုက်ပါတယ်ဇူလိုင်လ10ရက်နေ့ရက်စွဲနဲ့ဒီဝါရီတော့တဝင်လာကိုကာဒီနယ်ချားလ်ဘိုကအာရှခရီးယန်ဖုန်းတော်ကြီးများဖွဲ့ချုပ်ဥက္ကဋ္ဌအနေနဲ့ပြုပို့ခဲ့တာလည်းဖြစ်ပါတယ်ခင်ဗျ